22ဥပဒေပုံမှ66ဂါကြီးအပါအဝင်ရန်ကုန်တိုင်းအစိုးရကတရားဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့စင်ကောက်ခံထားတဲ့11 Media Group တာဝန်ရှိသူတွေဟာဒီကနေ့မှပဲတာမွေမြို့နယ်ရဲစခန်းမှာလာရောက်ဖမ်းခံခဲ့ကြပါတယ်။ရှေ့ဆက်ပြီးတော့လုံဆောင်မှနဲ့ပတ်သက်လို့အစီပိုင်းခံရက်တက်ဖွဲ့မှုဒူးရဲမှုကြီးမြင့်ထွေးကအခုလိုပြောပါတယ်။
အမှုမှာဆွဆွဲခံထားတဲ့ဒေါက်တာတန်းထွန်း CEO ကိုလည်းခုနအိတ်ကြချုပ်ပုံဝေချိုးတို့ဖြစ်ပါတယ်သူတို့နှစ်ယောက်ကျွန်တော်အခုပုံမဲ့ဟုတ်လားစစ်မဲ့သူတို့ပုံမှန်နေပါယူမဲ့ပြီးရင်တရားရုံးညမှန်သွားယူမယ်ယူရင်ကျွန်တော်တို့ပုံလဲဆက်ချောက
်11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အရီဇာချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိရဲ့ရန်ကုန်တိုင်းအစိုးရကဒီသတင်းပတ်ထဲမှာပဲတရားဆွဲဆိုခဲ့ပြီးတဲ့နောက်အမှုရင်ဆိုင်ဖို့ Yes Gang ကဆင့်ခေါ်ထားတာပါနိုဝင်ဘာ6ရက်နေ့က Daily 11သတင်းစာရဲ့ရွေးကောက်ပွဲတစ်နှစ်ကြာသောဆိုတဲ့ editor အပေါ်မှာဝန်ကြီးချုပ်တဦးဟာဒေါ်လာ3000တန်းနဲ့နိုင်ငံကိုလုပ်ငန်းရှင်တဦးထံကရယူထားတယ်ဆိုပြီးတော့ရေးသားခဲ့တဲ့အတွက်ရန်ကုန်တိုင်းဆွေရအဖွဲ့ကတရားလိုလုပ်ပြီးတော့တာမွေ Yes Gang မှာအမှုဖွင့်ခဲ့တာပါ11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့ area ချုပ်ဦးဝေဖြိုးတို့နှစ်ဦးကိုတော့တာမွေမြို့နယ် Yes Gang ကတရားရုံးကိုပို့ဆောင်ခဲ့ပြီးချုပ်နောင်မှုယမန်ရယူခဲ့တာပါတရားဆွဲဆိုခံထားတဲ့11 Media Group တာဝန်ရှိသူတွေကတော့သူတို့ဖော်ပြချက်နဲ့ပတ်သက်လို့ခုခံသွားမယ်လို့ပြောဆိုခဲ့ကြပါတယ်